Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်ရရှိများရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဩဂုတ်လ22ရက်စနေနေ့ညနေခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလပိုင်ပါဒီညနေခင်းအတွက်အစီအစဉ်မူဖြစ်တာဝန်ယူတင်ဆက်သွားမှာပါရှင
်ကျမကတော့ဆုမြတ်မပါရှင် Netherlands နိုင်ငံကနေပြီးတော့ပြင်သစ်ကိုသွားတဲ့ယထားပေါ်မှာဒီတနက်သမားတယောက်ကိုဝိုင်းပြီးတော့ဖမ်းဆီးနိုင်ခဲ့ပါတယ်ထိုင်းနိုင်ငံကပောက်ကွဲမှုတွေဖြစ်တာနဲ့ပတ်သက်တဲ့နောက်ထပ်ဒီလုံခြုံရေးကင်မရာကဗီဒီယိုပုံတွေကိုစုံစမ်းစစ်ဆေးနေကြပါတယ်။ဒီလိုမျိုးထိတ်တန့်ရောက်နေတဲ့သတင်းတွေကိုကိုအောင်နဲ့ကြီးညာပေးပါမယ်ရှင်
။ဒီကနေ့နားဆင်ရမယ့်သတင်းဆောင်ပါကတော့လွတ်တော်ကိုယ်စားလှယ်လောင်းများဆိုင်ရာအမိစည်းင်းတင်ကျွေးမှုစီစဉ်ရရက်ကိုပြောင်းလဲပြင်ဆင်တက်မှတ်လိုက်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကပြောပါတယ်
။နိုင်ငံသားကိစ္စပါပဲ။နိုင်ငံသားကိစ္စကိုစစ်ဆေးတာအဲ့ဒီဟာစစ်စစ်ဖို့လေစစ်စစ်ဖို့ဆိုတော့ခင်ကော်မရှင်ရုံးမှာသွားမယ်အဲသူတို့ကနေပြီးတော
့အပြည့်အစုံကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ဒီနောက်ပိုင်းမှာတော့ရွေးကောက်ပွဲနဲ့လူထုတာဝန်ကိုအမေရိကန်အရာရှိတွေကထောက်ပြပြောဆိုတဲ့သတင်းနဲ့ဒါအပြင် NCA အပေါ် KIO တို့သဘောထားကိုလည်းနားဆင်ရမှာပါဒီလိုစိတ်ဝင်စားစရာသတင်းဆောင်ပါတွေမတိုင်ခင်မှာတော့အခုအရင်ဆုံးတော့စနေနေ့ထိတ်တန့်ရောက်သတင်းတွေကိုမဆုမြတ်မွန်နဲ့ကိုအောင်တို့ကကြီးညာပေးကြပါအောင်ရှင်
Netherlands နိုင်ငံ Amsterdam မြို့ကနေပြီးတော့ပြင်သစ်နိုင်ငံ Paris မြို့စီကိုသွားတဲ့မိရထားတစ်စင်းပေါ်မှာတနက်သမားတယောက်ကြောင့်၃ယောက်ထံရရသွားပါတယ်။ယထားတွဲပေါ်မှာပါလာကြတဲ့ခီးတဲ့တချို့ကဝိုင်းပြီးတော့အဲ့ဒီတနက်သမားကိုဖမ်းဆီးနိုင်ခဲ့ကြတဲ့အတွက်နောက်ထပ်အများအပြားအန်ဒီရဲ့ကြားရောက်မဲ့ဘေးကနေပြီးတော့ကာကွယ်နိုင်ခဲ့ကြပါတယ်။တောက်ချနေညပိုင်းတုန်းက Ahas မြို့နားမှာဖြစ်ပွားခဲ့တဲ့အဖြစ်အပျက်မှာ26နှစ်အရွယ် Morgan လူမျိုးတယောက်ကိုလည်းဖမ်းဆီးထားပါတယ်။ထိခိုက်ဒဏ်ရာရသွားသူ၃ယောက်မှာ၂ယောက်က American လူမျိုးတွေဖြစ်ပါတယ်။တနက်သမားကိုဝိုင်းပြီးတော့ဖမ်းချုပ်ခဲ့ကြသူတွေထဲမှာအမေရိကန်၃ယောက်ပါပြီးတော့၂ယောက်ကတာဝန်ပြင်ပချိန်မှာခီးသွားနေကြတဲ့စစ်မှုရန်တွေဖြစ်ပါတယ်။တနက်သမားကိုကြိုးနဲ့တုပ်ဖို့ကြိုးစားစဉ်မှာစစ်မှုရန်တယောက်ဓာတ်ဒဏ်ရာရရှိခဲ့ပါတယ်။သူတို့ရဲ့ရဲစွမ်းတက်တီကိုပြင်သစ်သမ္မတပြင်သစ်ပြည်ထရေးဝန်ကြီးတို့ကဖုန်းနဲ့ဆက်သွယ်ကျေးဇူးတင်စကားပြောခဲ့တယ်လို့သူရဲကောင်းတွေအဖြစ်အာဟတ်မြို့တော်ဝန်ကစုတစိမ့်တွေချီးမြှင့်ခဲ့ပါတယ်။တနက်သမားပြစ်ခတ်ရတဲ့အကြောင်းရင်းကိုမသိရသေးပဲအကြမ်းဖက်မှုတိုက်ဖြတ်ရေးရဲအရာရှိတွေကစုံစမ်းစစ်ဆေးနေတယ်လို့ပြင်သစ်တာဝန်ရှိသူတွေကပြောပါရယ်အဲ့ဒီတနက်သမားစီမှာ AK-47 rifle တနက်တလက်တနက်အတူတလက်ဓားပါတစ်ချောင်းနဲ့နောက်ထပ်ဓားတလက်ပါတယ်လို့ရဲကပြောပါရယ် Belgium နိုင်ငံကိုဖြတ်ပြီးတော့ပြင်သစ်ကိုသွားတဲ့ Talis အဝေးပြေးရထားပေါ်မှာခီးတဲ့954ယောက်ပါသွားခဲ့တာပါပြင်သစ်နိုင်ငံမှာဒီ18ယောက်တည်ဆုံးခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ January လတည်းကစလို့လုံခြုံရေးသတင်းကိုတိုးမြှင့်ထားပါတယ်
။မြောက်နယ်တောင်ကိုရီးယားနိုင်ငံသားအစိမ့်ကိုယ်စားလှယ်တွေရဲ့အရေးပေါ်စီးပွားကိုဒီကနေ့ကျင်းပခဲ့ပါတယ်။စစ်ပွဲကြီးဖြစ်ပွားလာနိုင်တဲ့အထိတင်းမာလာတဲ့အခြေအနေကိုအဆုံးသတ်ဖို့နေဆက်ရွာဖြစ်တဲ့ပန်မွန်ကျော်မှာအခုလိုတွေ့ဆုံဆွေးနွေးတာဖြစ်တယ်လို့တောင်ကိုရီးယားပြည်လဲပေါင်းစည်းဝင်ကြီးဌာနကိုကူကာပြီးရုံဟတ်သတင်းဌာနကကြေညာပါတယ်။တောင်ကိုရီးယားသမ္မတပတ်ကွန်ဟေးအမျိုးသားလုံခြုံရေးအကြံပေးကင်ကွမ်ဂျင်နဲ့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အန်ရဲ့အကြံပေးဟွမ်ပျုံဆိုးတို့ဥဆောင်တက်ရောက်မဲ့ဒီအစည်းအဝေးကိုဒေသစံတော်ချိန်ညနေ6နာရီမှာစတင်ခဲ့တာပါ။တောင်ကိုရီးယားကိုတိုက်ခိုက်သွားမယ်လို့ချင်းချောက်ပြောဆိုထားတဲ့မြောက်ကိုရီးယားနိုင်ငံရဲ့တောင်းဆိုမှုအရဒီကျင်းပတဲ့ဒီအစည်းအဝေးနဲ့ပတ်သက်လို့အသေးစိတ်ထုတ်ပြန်တာမျိုးတော့မရှိပါဘူး။တောင်ကိုရီးယားဘက်ကအသံချက်ဆက်သုံးပြီးမြောက်ကိုရီးယားစန့်ကျင်ဝါရဖြန့်ချက်တွေလွှင့်ထုတ်နေတာကိုမြောက်ကိုရီးယားစံတော်ချိန်ဒီကနေ့ညနေ9နာရီနောက်ဆုံးထားရက်ဖို့မြောက်ကိုရီးယားဘက်ကတောင်းဆိုထားပါတယ်။တောင်ကိုရီးယားဘက်ကတော့အသံလွှင့်မှုကိုရပ်ဆိုင်းဖို့ညှင်းဆိုပြီးဆက်လက်ထုတ်လွှင့်ပေမဲ့နောက်ထပ်ပြစ်ခတ်တာမျိုးတော့မရှိပါဘူး။နှစ်နိုင်ငံနယ်စပ်ကြားကစစ်မဲ့ဆုံးမှာမြောက်ကိုရီးယားဘက်ကထောင်ထားတဲ့မိုင်းကိုတောင်ကိုရီးယားစစ်သား2ဦးနင်းမိပြီးဒီဘုံးတံကြောင့်ဒဏ်ရာပြင်းပြင်းထန်ထန်ရသွားပြီးမကြခင်မှာဆယ်စုနှစ်ကျော်ရပ်ဆိုင်းထားတဲ့အသံချက်ဆက်အသုံးပြုပြီးမြောက်ကိုရီးယားစံကြီးဝါရဖြန့်ထုတ်လင့်ဖြန့်ချီတာတွေကိုတောင်ကိုရီးယားဘက်ကလွန်ခဲ့တဲ့အပတ်တွင်းတုန်းကပြန်လည်စတင်ခဲ့တာဖြစ်ပါရယ်ခင်ဗျာ
။ထိုင်းနိုင်ငံဘန်ကောက်မြို့နယ်ကလေးမျက်နှာ error word နှစ်ကုန်းမှဖြစ်ပွားခဲ့တဲ့ပောက်ကွဲမှုနဲ့ပတ်သက်တဲ့သဲလွန်စာရနိုင်ဖို့လုံခြုံရေးကင်မရာတွေကရိုက်ကူးထားတဲ့နောက်ထပ်ဗီဒီယိုပုံတွေကိုသုံးသပ်နေတယ်လို့ထိုင်းအာဏာပိုင်တွေကပြောပါရယ်။ error word နှစ်ကုန်းမှပောက်ကွဲမှုဖြစ်ပြီးတော့နောက်တစ်ရက်ရေထဲမှာပောက်ကွဲခဲ့တဲ့ဖြစ်ရပ်ဗီဒီယိုပုံတွေကိုစစ်ဆေးနေတာဖြစ်ပါရယ်။ဒီကနေ့ထွက်ပေါ်လာတဲ့အဲ့ဒီဗီဒီယိုတွေထဲမှာတော့တူမြောင်နဲ့ပောက်ကွဲမှုမဖြစ်ခင်တည့်ရက်အလိုအဲ့ဒီနေရာမှာအပြာရောင်အင်ဂျီဝစ်ထားတဲ့လူတစ်ယောက်ကတူမြောင်ကိုဖျက်ဆောက်ထားတဲ့လူကူတရားပေါ်ကနေပြီးတော့အိတ်တလုံးကိုရေထဲကန်ချခဲ့တဲ့ဗီဒီယိုပုံတွေကိုမြင်ရပါတယ်။အဲ့ဒီဒုတိယပောက်ကွဲမှုမှာဘယ်သူမှထိခိုက်ဒဏ်ရာမရခဲ့ပေမဲ့ဘန်ကောက်မြို့သူမြို့သားတွေကြားမှာတော့ထိတ်လန့်တုန်လှုပ်ခဲ့ကြပါတယ်။ပြီးခဲ့တဲ့တနင်္လာနေ့တုန်းကဒီအေရဝန်နှစ်ကုန်းမှာပောက်ကွဲမှုဖြစ်ပြီးမိနစ်ပိုင်းအကြာရိုက်ကူးထားတဲ့တူမြောင်နာကလုံခြုံရေးကင်မရာဗီဒီယိုကိုကြည့်ပြီးတော့အေရဝန်နှစ်ကွမှာပောက်ကွဲမှုနဲ့အဲ့ဒီတူမြောင်ထဲမှာပောက်ကွဲမှုနှစ်ခုဆက်ဆက်မှုရှိမရှိဆိုတာကိုတက်ဆိုင်ရာကစစ်ဆေးနေကြတာလည်းဖြစ်ပါတယ်။ နိုင်ငံသားတွေအပါအဝင်အယောက်20သေဆုံးခဲ့တဲ့အေရဝါဒဏ်ကွန်းမှာပောက်ကွဲမှုဖြစ်ပြီးတော့ဒီကနေ့9ရက်ကြာလာတဲ့အထိတရက်ခန့်ကိုမဖမ်းဆီးနိုင်သေးပေမဲ့စုံစမ်းစစ်ဆေးမှုတွေမှာတိုးတက်မှုတွေရှိပါတယ်လို့ဒီစုံစမ်းစစ်ဆေးနေသူတွေကပြောပါတယ်ပုံကွဲသူလို့မတင်ကသူရဲ့ခမှန်းရုပ်ပုံတူကိုရဲကထုတ်ပြန်ထားပြီးတော့ဖမ်းဝရမ်းထုတ်ထားပါတယ်ပဲအဖွဲ့အစည်းကမှသူတို့လက်ချက်ပါလို့မပြောကြပေမဲ့ထိုင်းရဲတွေကတော့ဖြစ်နိုင်ခြေအားလုံးကိုထည့်ပြီးတော့တွက်နေတယ်လို့ဆိုပါတယ်ထိုင်းနိုင်ငံတောင်ပိုင်းမှာဒီတိုက်ခိုက်မှုတွေလုပ်နေတဲ့မွတ်စလင်ခွဲထွက်ရေးသမားတွေရှိသလိုပြီးခဲ့တဲ့လကပဲဝိကလူမျိုးတရားကျော်ကိုထိုင်းအစိုးရကတရုတ်အစိုးရလက်ကိုပြန်အပ်ခဲ့တဲ့အတွက်မကျေနပ်မှုတွေလည်းရှိနေပါတယ်ရှင်
အသက်83နှစ်အရွယ်ခမာရုချ်ကောင်းဆောင်ဟောင်းအီယန်တရစ်တည်ဆုံသွားပြီလို့ကမ်ဘောဒီးယားနိုင်ငံကကုလသမဂ္ဂကျောရောင်းနောက်ခံပေးထားတဲ့အစ်စ်ရာဇဝမှုဆိုင်ရာခုံရုံးကပြောဆိုလိုက်ပါတယ်ဒီကနေ့တည်ဆုံသွားတဲ့အီယန်တရစ်ကိုခမာရုချ်အဖွဲ့ရဲ့ First Lady အဖြစ်လဲလူသိများပြီးသူဟာကမ်ဘောဒီးယားကို၄နှစ်ကြာအုပ်ချုပ်ခဲ့တဲ့အာဏာရှင်အစိုးရရဲ့လူမှုရေးဆိုင်ရာဝန်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့ပါတယ်သူရဲ့မျိုးသားကတော့နိုင်ငံခြားရေးဝန်ကြီးဟောင်းအီယန်ဆာရီဖြစ်ပါတယ်လူအစုလိုက်ပြုံလိုက်တပ်ဖြတ်မှုနဲ့ပတ်သက်လို့သူ့အပေါ်စီရင်ချက်မချမီအသက်88နှစ်အရွယ်2013ခုနှစ်မှာအီယန်ဆာရီတည်ဆုံသွားပါတယ်အီယန်တရစ်ကိုလူအစုလိုက်ပြုံးလိုက်တပ်ဖြတ်မှုလူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့ယုံတင်တရားဆွဲဆိုထားခဲ့ပါတယ်စိတ်ကျမ်းမာရေးအခြေအနေကြောင့်တရားယုံတင်ဆွဲဆိုချက်ကိုရင်ဆိုင်ဖို့အဆင်သင့်မဖြစ်ဘူးဆိုတာကိုမသိရသေးခင်မှာအခုလိုတရားဆွဲဆိုခဲ့တာပါအဆောင်လျှောက်တွေရဲ့အနီးကပ်စောင့်ကြည့်မှုအောက်မှာအီယန်တရစ်ဟာတည်ဆုံတဲ့အချိန်ထိနေထိုင်သွားရတာလည်းဖြစ်ပါတယ်လေယာမီကိုအဓိကအမိခိုးပြပြီးတော့ကွန်မြူနတီနိုင်ငံထူထောင်ဖို့ကြိုးစားခဲ့တဲ့ခမာရုချ်အစိုးရလက်ထက်မှာငတ်မောခေါင်းမမှုအတင်းအဓမ္မအချင်းပိုလိုအားပေးခိုင်းစင်မှုတပ်ပြတ်မှုတွေကြောင့်ကမ်ဘောဒီးယားပြည်သူ2တန်းလောက်တည်ဆုံးခဲ့ပါတယ်ခင်ဗျာ
ဗီယိုအေဘီကအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လင်းပေးနေပါတယ်ရှင
်စနေနေ့ညနေပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်အာဆီယံစီးပွားရေးဝန်ကြီးများနှစ်ပတ်လည်ညီလာခံမှာဒီအာဆီယံစီးပွားရေးအတိုင်းအဝန်ကြီးဖော်ဆောင်နိုင်ရေးအတွက်ကိုဆွေးနွေးနေကြပါတယ်မလေးရှားနိုင်ငံကွာလာလမ်ပူမြို့တော်မှာ၃ရက်ကြာဆွေးနွေးပွဲမှာဒီ2015ခုနှစ်မတိုင်ခင်အကောင့်ထဲပေါ်ဖို့ရည်မှန်းထားတဲ့အစီအစဉ်တွေနဲ့ပတ်သက်လို့အဓိကထားဆွေးနွေးနေကြတာပါအစီအစဉ်ရဲ့67ရာခိုင်နှုန်းကိုအကောင့်ထဲပေါ်ပြီးဖြစ်ပေမဲ့နောက်ထပ်ဆောင်ရွက်ရမယ့်ကိစ္စရပ်ပေါင်း46ခုကျန်နေသေးတယ်လို့နိုင်ငံတကာကုန်သွယ်ရေးနဲ့ဆက်မှုဆိုင်ရာမလေးရှားဝန်ကြီးစီဝေးဝဲဥက္ကဋ္ဌဓာတုစရီမူစတာပါမိုဟာမက်ကအစည်းအဝေးဖွင့်ပွဲမှာမိန့်ခွန်းပြောကြားခဲ့ပါတယ်အာဆီယံအတိုင်းအဝိုင်းကြီးဖော်ဆောင်နိုင်ဖို့ဆွေးနွေးမှုတွေရဲ့တိုးတက်မှုတွေအပေါ်တခြားစီးပွားရေးအတိုင်းအဝိုင်းတွေကမေးခွန်းထုတ်မှုတွေရှိနေပါတယ်။ဒါပေမဲ့ဒီနှစ်မကုန်ခင်မှာဒီစီးပွားရေးအတိုင်းအဝိုင်းကြီးကိုဖော်ဆောင်နိုင်မှာပြီလို့ကြေညာနိုင်တဲ့အနေအထားရှိသလောက်တိုးတက်မှုတွေရှိပါတယ်လို့မစ္စတာမူစတာပါမိုဟာမက်ကဆိုခဲ့ပါတယ်။နိုင်ငံရေးနဲ့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုအဝန်အဝိုင်းစီးပွားရေးအတိုင်းအဝိုင်းနဲ့လူမှုရင်းကျေးမှုဆိုင်ရာအတိုင်းအဝန်းဆိုတဲ့အတိုင်းအဝိုင်းကြီး၃ခုအပေါ်မှာအခြေခံတဲ့အာဆီယံအတိုင်းအဝန်းကြီးကိုအခုနှစ်မကုန်ခင်မှာဖော်ဆောင်နိုင်ဖို့ရည်ရွယ်ကြိုးစားနေကြတာဖြစ်ပါတယ်2015အလွန်နောက်10နှစ်အတွက်အာဆီယံအတိုင်းအဝိုင်းကြီးဆောင်ရွက်မဲ့အစီအစဉ်တွေကိုလည်းအခုနှစ်မကုန်ခင်မှာသဘောတူနိုင်အောင်ဆောင်ရွက်နေကြပါတယ်။အာဆီယံစီးပွားရေးဝန်ကြီးများရဲ့ဒီ48ကြိမ်မြောက်အစည်းအဝေးအတွင်းမှာအာဆီယံနိုင်ငံတွေကြားလေယာထွက်ကုန်နဲ့နိုင်ငံခြားပို့ကုန်တွေကြာဆင်းနေတာ၊ငွေကြေးမငြိမ်မသက်ဖြစ်နေတာတွေ၊တခါဒီငွေကြေးဖောင်းပွားမှုနှုန်းမြင့်တက်နေတာတွေနဲ့ဒေသရင်းစီးပွားရေးတိုးတက်မှုနှုန်းနှေးကွေးနေတာတွေနဲ့ပတ်သက်လို့လည်းဆွေးနွေးကြမယ်လို့မလေးရှားကလာတဲ့သတင်းတွေမှာဖော်ပြကြပါတယ်ရှင်။
လက်လက်မဲ့လူမဲအမျိုးသားတယောက်တည်ဆုံမှုနဲ့ပတ်သက်ပြီးလူပြည်ရဲ့ရရှိတဦးပေါ်တရားဆွဲဆိုထားတဲ့အမှုနဲ့ပတ်သက်လို့ဆုံးဖြတ်ချက်ချရမှာဂျူရီခုံသမားကြီးအဖွဲ့ဝင်တဦးရဲ့သဘောထားကြောင့်ဒီစီရင်မှုမပြီးမြောက်ပဲဖြစ်နေကြောင်းအမေရိကန်ပြည်ထောင်စုမြောက်ကယ်ရိုလိုင်းနားပြည်နယ်ကတရားသူကြီးတဦးကပြောဆိုလိုက်ပါတယ်2013ခုနှစ်တုန်းကဂျိုနာသန်ဖာရဲလ်ဟာအိမ်တလုံးကိုကားနဲ့ဝင်တိုက်ပြီးတဲ့နောက်ရဲရရှိကသူ့ကိုတနက်နေ့ပြစ်ခတ်ခဲ့ပါတယ်အခုလိုတရားသူကြီးရဲ့ပြောဆိုမှုအပြီးမှာတောက်ကြနေညမှာတော့ဆန္ဒပြမှုတွေဖြစ်ပွားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာလက်နက်မဲ့လူမဲတွေကိုလူပြူရဲရရှိတွေကအစဉ်ချင်းမဲ့ပစ်ခတ်တယ်ဆိုပြီးတော့ဆွဆွဲမှုတွေထွက်ပေါ်နေတာပါ။လူပြူရဲရရှိ Randall Carrick အပေါ်ဆုံးဖြတ်ချက်မချမီဒီဂျူရီအဖွဲ့ဝင်တဦးရဲ့သဘောထားဟာဘယ်ဘက်ကိုရိမ့်နေတယ်လဲဆိုတာကိုတော့တရားသူကြီးကပြောမသွားပါဘူး။တည်ဆုံးခဲ့သူတွေရဲ့မိသားစုဝင်တွေကတော့ရှားလို့မျိုးကောင်စီနဲ့အပေးယူလုပ်ပြီးဒီအမှုကိုကြေအေးခဲ့ပြီးတဲ့နောက်မှာဒေါ်လာ2တန်းကျော်ရရှိခဲ့ပါတယ်ခင်ဗျာ။
ဖိလစ်ပိုင်နိုင်ငံမြောက်ပိုင်းကိုဂိုနီတိုင်ဖွန်းမုန်တိုင်းဒီကနေ့ဝင်ရောက်တိုက်ခတ်ခဲ့တဲ့အတွက်လေကြီးမိုးကြီးကြာရောက်ပြီးတော့မြေနိမ်ပိုင်းကျေးရွာတွေမှာရေကြီးခဲ့ပါတယ်။ခုနှစ်ယောက်သေဆုံးပြီးနှစ်ယောက်ပျောက်ဆုံးနေတယ်လို့ဖိလစ်ပိုင်သဘာဝဘေးအန္တရာယ်ဆိုင်ရာကောင်စီကပြောပါရတယ်။ ညနေပိုင်းနဲ့ဘေးကင်းရာကိုပြောင်းချွေနေကြသူပေါင်းကလည်းထောင်ထဲချီရှိပါတယ်။အဘရာပြည်နယ်ထဲမှာရှိတဲ့ဒီအဓိကမြေရေရှန်ခဲ့တယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးကလည်းပြောကြားခဲ့ပါတယ်။လေပြင်းတိုင်နှုံတနအီကိုမိုင်120ကျော်နဲ့တဖြည်းဖြည်းရွေရှားဝင်လာတဲ့တိုင်ဖွန်းမုန်တိုင်းဟာဖိလစ်ပိုင်နိုင်ငံကနေပြီးတော့တနင်္ဂနွေနေ့မှထွက်သွားမယ်လို့ခန့်မှန်းထားပါတယ်။လေရင်ခရီးစဉ်နဲ့ကတို့အသင်းဘောခရီးစဉ်တော်တော်များများကိုလည်းဖျက်သိမ်းထားပါတယ်။မိသားစုပေါင်းယာနဲ့ချီဟာဒီမြောက်ပိုင်းမှာရှိတဲ့ဒုက္ခသည်စခန်းတွေမှာခိုးလှုံနေကြပြီးတော့မနီလာမြို့တွေကတချို့မြို့နယ်တွေအပြင်အနီးအနားကပြည်နယ်တွေမှာရေကြီးမှုနဲ့လေပြင်းအန္တရာယ်တွေကြောင့်အကြောင်းတွေကိုပိတ်ထားပါတယ်ရှင်။
ထိတ်တန့်ရောက်သတင်းတွေကိုမဆုမြတ်မွန်နဲ့ကိုအောင်တို့ကကြီးညာပေးခဲ့တာပါအခုတော့သတင်းဆောင်ပါတွေကိုနားဆင်ရမှာပါအခုပထမအဆုံးနားဆင်ရမှာတော့လွတ်တော်ကိုယ်စားလှယ်လောင်းတွေကိုပို့ပြီးတော့မှခိုင်မာတိကျသေးချာအောင်စီစစ်လို့တဲ့အတွက်လွတ်တော်အတီးတီးအတွက်လွတ်တော်ကိုယ်စားလှယ်လောင်းများအမိစင်းတင်တွင်းလွာစီစစ်မဲ့ရက်ကိုပြောင်းလဲပြင်ဆင်တက်မှတ်လိုက်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကပြောပါတယ်ဝင်ရောက်ရှင်ပြိုင်ကြမဲ့ပါတီအတီးတီးနဲ့တတိပုဂ္ဂလကိုယ်စားလှယ်လောင်းအချို့တို့ကြားနိုင်ငံသားဖြစ်တည်မှုဆိုင်ရာအငင်းပွားမှုတွေရှိနေတဲ့အတွက်အခုလိုစီစစ်မှုရက်ကိုတိုးလိုက်တာဖြစ်တယ်လို့လည်းကိုယ်စားလှယ်လောင်းတွေကသုံးသပ်ပါတယ်အသေးစိတ်ကိုတော့မဆုမွန်တင်ပြပေးပါပါရှင
်ဟုတ်ကဲ့ပါလာမယ့်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ်လို့ကြေညာထားတဲ့2015ရွေးကောက်ပွဲအတွက်လွှတ်တော်အသီးသီးမှာဝင်ရောက်ရှင်ပြိုင်ဖို့အမည်စရင်တင်သွင်းလှော်တင်လာတဲ့ကိုယ်စားလှယ်လောင်းတွေကိုစီစစ်မဲ့နေ့ရက်ကိုစတင်စီစစ်မဲ့ရက်ဩဂုတ်လ18ရက်နေ့ကနေဩဂုတ်လ31ရက်နေ့အထိနောက်ဆုံးထားပြီးတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြောင်းလဲပြင်ဆင်တိုးမြှင့်တက်မှတ်လိုက်ပါတယ်။သက်ဆိုင်ရာရွေးကောက်ပွဲကော်မရှင်အဖွဲ့အစည်းတွေကပို့ပြီးတော့မှတိကျခိုင်မာအောင်စီစစ်နိုင်မှုနဲ့နောက်တစ်ကြိမ်ပြန်လဲအရွေးခံမဲ့လွှတ်တော်ကိုယ်စားလှယ်လောင်းတွေလွှတ်တော်အစည်းအဝေးတက်နေကြရတဲ့အတွက်စီစစ်နိုင်မှုအချိန်ကိုထပ်တိုးတက်မှတ်လိုက်ရတာဖြစ်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်တာဝန်ရှိသူဦးမြင့်နိုင်က VOE ကိုပြောပါတယ
်။လွှတ်တော်ကိုယ်စားလှယ်လည်းဒီမှာတက်နေတဲ့အခါကျတော့သူတို့ကလည်းသွားစစ်ဖို့ရအတွက်နည်းနည်းလေးအချိန်အခက်အခဲရှိလို့ပြောလာလို့ကိုယ်တိုင်စစ်စစ်ဖို့ရအတွက်ခက်ခဲမရှိအောင်အချိန်လေးတိုးပလဲတဲ့သဘောပါပဲ။ရေသေးနဲ့လွှတ်တော်တက်တာမှာဆိုတော့သူတို့ကိုယ်စားလှယ်လောင်းတွေသွားစစ်စစ်ဖို့ရအခက်အခဲမရှိအောင်ပေါ့အဆင်ပြေအောင်လို့တိုးလိုက်တဲ့သဘောပါလို့ခဲ့။စစ်စစ်တာတော့ခုနကလွှတ်တော်ကိုယ်စားလှယ်လောင်းတက်ပါတာတဲ့အရင်ချင်းနေရှိတယ်လေ။သူတွေမှာအဲ့ဒီအရင်ချင်းနေနဲ့ညီလာမညီလာသလိုပေါ့လား။ဟိုနိုင်ငံသားဖြစ်ရမယ်နိုင်ငံတို့မှာတစ်ဆက်တဲ့ဆက်နေမိရမယ်စတဲ့မဲ့သူတက်မှတ်ထားတယ်ရှိတယ်လေ။လွှတ်တော်ကိုယ်စားလှယ်လောင်းဆိုတဲ့25ပြည့်ရမယ်မြို့သားဆိုရင်အသက်30ပြည့်ရမယ်စတဲ့မဲ့တို့ရည်ရှိနေတတ်မှတ်ထားတဲ့အရေးရှိနေရှိမရှိဒါလေးပါပဲဟုတ်ကဲ့
အခုလိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကကိုယ်စားလှယ်လောင်းစီစစ်မှုတတ်မှတ်ရက်ကိုတိုးမြင့်လိုက်တာဟာမဲဆန္ဒနဲ့တချို့ကကိုစားပြူတင်သွင်းလာတဲ့လွှတ်တော်ကိုယ်စားလှယ်လောင်းတွေရဲ့နိုင်ငံသားဖြစ်တည်မှုအရေးချင်းတတ်မှတ်မှုတွေမှာအငင်းပွားမှုတွေရှိလာနေတဲ့အတွက်ပို့ပြီးတော့မှတိကျသေးချအောင်စစ်ဆေးလိုတဲ့အတွက်ဖြစ်တယ်လို့လည်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးရဲထွန်းကသုံးသပ်ပါတယ
်။ KAI ကော်မရှင်တွေကတော့သူတို့အဓိကစစ်တာကတော့ဟိုနိုင်ငံသားဖြစ်မှုမဖြစ်မှုအဲ့ဒီသူ့ရဲ့မိဘနှစ်ပါးကသူမမွေးခင်မှာနိုင်ငံသားဖြစ်ရမယ်ဆိုတဲ့အချက်လေ။အဲ့လိုဖြစ်တဲ့အခါကျတော့အခုအစ်စ်တွေကိုပဲအဓိကဟိုဟာဖြစ်တာပေါ့နော်စစ်ဆေးတာဆိုတော့ကျွန်တော်တို့လည်းခေါ်တော့ခေါ်ထားတယ်ကျွန်တော်ဆို24ရက်နေသွားမှာပေါ့နိုင်ငံသားကိစ္စပါပဲနိုင်ငံသားကိစ္စကိုစစ်ဆေးတာအဲ့ဒီဟာစစ်ဆေးဖို့လေစစ်ဆေးဖို့ဆိုတော့ခင်ကော်မရှင်ရုံးမှာသွားမယ်အဲသူတို့ကနေပြီးတော့အဲ့ဒီအချက်လက်တွေဟိုဟာဖြစ်မယ်နောက်ပြီးတော့ကျွန်တော်တို့ဘက်ကတော့အဲ့ဒီဟိုပုံစံ30တို့ဘာတို့အဲ့ဒါတွေယူသွားပြရမယ်ပေါ့နော်တကယ်လို့ဒီကြားထဲမှာအဲကျွန်တော်နဲ့ပြန်ပဲလွတ်တော်ကိုယ်စားလှယ်တရားဟောကအလို့တော့ကိုယ်တည်းလောင်းတရားရောက်ကတိုင်ခန်းထားတာတွေပါလိရှိလို့ရှိရင်လည်းအဲ့ဒါတွေကိုဟိုဆစ်ဆေးမှာပေါ့နော်တချို့နေရာတွေမှာတော့အဲ့လိုအပြန်အလှန်တိုင်တန်းကြတာတွေရှိတယ်လေ
ကချင်ပြည်နယ်အင်ဂျန်ရံမဲဆန္ဒနယ်ကနေ2010တုန်းကအရွေးချယ်ခံခဲ့ရပြီးတော့အခု2015ရွေးကောက်ပွဲမှာဒုတိယအကြိမ်ပြန်လည်အရွေးခံမှုပြင်ဆင်နေတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်ဒွဲဘူးကကိုယ်စားလှယ်လောင်းစီစစ်မှုတွေနဲ့အတူအင်ဂျန်ရံမှာသူနဲ့အတူဝင်ရောက်ရှင်ပြိုင်ကြမယ်ကိုယ်စားလှယ်လောင်းတွေအပေါ်ရွေးချယ်မှုတွေနဲ့ပတ်သက်ပြီးအခုလိုပြောပါရစေ
။အလွတ်တော်ကိုယ်စားလှယ်လောင်းကျင်းပင်းပြီးသွားပါပြီ။စစ်ဆေးခံတာလည်းပြီးသွားပါပြီရှင်။ကျွန်မတို့ဒီနေ့ပြီးတော့မှစီဝေးပြက်နေမယ်။ကျွန်မရဲ့ရွေးကောက်ပွဲကိုယ်စားလှယ်ဥစ္စာကောင်နဲ့စစ်စစ်ပြီးဖြစ်ပါရဲ့ရှင်။2010တော့ကကျမပြိုင်ဘက်တယောက်ပဲရှိပါတယ်။တိုင်းရင်းသားစီလုံးရေးပါတီရပါ။အဲ2015မှာတော့ကျမနဲ့ဆိုလို့ရှိရင်အားလုံးပါတီပေါင်း6ပါတီတိုင်ပါရဲ့။တိုင်းနဲ့ပါတီကတော့အရင်ကျမနဲ့ပြိုင်ဘက်တိုင်းသားစီလုံးရေးပါတီရဲ့နောက်မှဟိုဒေါက်တာတူကြပါတီရဲ့နောက်ကချင်ပါတီတခုနောက်မှ NDS NLD နဲ့အဲကျမတို့စီလုံးရေးဆဲဒီမိုကရေစီပါတီပေါ့နော်။6ပါတီကြိုင်ပါလားရှင်အဲ့တော့မဆန္ဒရှင်တွေအနေနဲ့တော့အဲ့ဒီတည်းကအလုံးကောင်းကြရဆိုမဲ့တယောက်တည်းဟုတ်ပဲရွေးရမှာဖြစ်ပါလားဒ
ဒီလိုလေသူတို့ရဲ့ရွေးချယ်မှုပဲကျွန်မတန်ဖိုးထားပါတယ်လို့ပြောချင်ပါတယ်ရှင်ပြည်တော်စုရွေးကောက်ပွဲကော်မရှင်ကိုတင်သွင်းလာတဲ့လွှတ်တော်ကိုယ်စားလှယ်အမိစည်းရင်တင်သွင်းလာရတဲ့မှာကိုယ်စားလှယ်လောင်းရွေးချယ်မှုမှန်ကန်မှုရှိစေရေးရွေးချယ်ဆက်ဆဲမှုတွေမှာနှောင့်နှေးကြံ့ကြာမှုမရှိစေရေးနဲ့သက်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်လောင်းတွေနင့်နာမှုမရှိစေရေးတို့အတွက် လွှတ်တော်ကိုယ်စားလှယ်လောင်းနေအနေနဲ့ကိုယ်စားလှယ်လောင်းစီစဉ်နေတဲ့အချိန်မှာမိမိတို့ကိုယ်တိုင်အလေးထားသွားရောက်ကြစီလိုပါတယ်လို့လည်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကတိုက်တွန်းထားပါတယ်။ဒါကြောင့်သက်ဆိုင်ရာလွှတ်တော်ရွေးကောက်ပွဲကော်မရှင်တွေကရွေးကောက်ပွဲနည်းဥပဒေအရအမည်စရင်တင်သွင်းလှော်တွေကိုစစ်စစ်ဆောင်ရွက်နေချိန်မှာသက်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်လောင်းရွေးကောက်ပွဲကိုယ် ဦးတိုင်းသားလူမျိုးလွှတ်တော်ကိုယ်စားလှယ်ပေါင်း163ဦးအပါအဝင်တိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ပေါင်း3504ဦးအလုံးစုစုပေါင်းတင်သွင်းလာတဲ့လွှတ်တော်ကိုယ်စားလှယ်ပေါင်းက6189ဦးရှိနေပါတယ်ရှင်
မဆုမွန်ပြပြသွားတာပါရှင်အခုတော့နောက်သတင်းတပုတ်အနေနဲ့မြန်မာနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနနိုင်ငံတကာသတင်းအချက်အလက်အစီအစဉ်ကရွေးကောက်ပွဲဆိုင်ရာကျန်းကျင်သူလန်ဒာဂျက်ဆင်လက်စလီကမြန်မာပြည်သူတွေအနေနဲ့လာမယ့်ရွေးကောက်ပွဲမှာမိမိတို့လိုချင်တဲ့အဖြေရအောင်တောင်းဆိုတတ်ရမယ်လို့ပြောဆိုပါတယ်အပြည့်အစုံကတော့မသိငီလင်းကပြောပြပေးမှာပါရှင
်ဟုတ်ကဲ့ပါရှင်ရွေးကောက်ပွဲဆိုင်ရာအသိပညာပေးဖို့မြန်မာနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနနိုင်ငံတကာသတင်းအချက်အလက်အစီအစဉ်ကရွေးကောက်ပွဲဆိုင်ရာကျွမ်းကျင်သူလန်ဒာဂျက်ဆန်လက်စလီကမြန်မာပြည်သူတွေအနေနဲ့လာမယ့်ရွေးကောက်ပွဲမှာမိမိတို့လိုချင်တဲ့အဖြေကိုရအောင်တောင်းဆိုတတ်ရမယ်လို့အခုလိုပြောဆိုလိုက်ပါတယ
် Burmese people have to demand answers just because a process may be flawed
မြန်မာပြည်သူတွေကမိမိတို့လိုချင်တဲ့အဖြေကိုတောင်းဆိုတတ်ရပါမယ်ရွေးကောက်ပွဲဖြစ်စဉ်မှာအားနည်းချက်တွေရှိနေတဲ့ဆိုပြီးမဲမထည့်ပဲနဲ့တော့နေလို့မရဘူးပိုပြီးယုံကြည်ရတဲ့တာဝန်ယူမှုတာဝန်ခံမှုရှိတဲ့အစိုးရမျိုးတက်လာဖို့မိမိတို့ဘက်ကတက်နိုင်သမျှပါဝင်ရပါမယ
်ဒီကနေ့ရန်ကုန်မြို့အမေရိကန်စင်တာမှာကျင်းပတဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံပွဲမှာပြောဆိုခဲ့တာပါလက်ရှိရေဘေးသင့်ပြည်သူတွေအပါအဝင်မငြိမ်မသက်တဲ့တိုင်းရင်းသားဒေသကလူတွေအားလုံးဟာမြန်မာနိုင်ငံသားတွေဖြစ်တာကြောင့်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအားလုံးပါဝင်မဲပေးနိုင်အောင်တာဝန်ယူဆောင်ရွက်ရမယ်လို့ Miss Jackson Leslie က VOA ကိုပြောပါတယ်
UEC has responsibility to see that people in those areas can vote.
တိုင်းဒေသတွေတွေကလူတွေအားလုံးမဲပေးနိုင်ဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်မှတာဝန်ရှိပါတယ်။တိုက်ပွဲတွေကြောင့်အဲ့ဒီဒေသတွေမှာရွေးကောက်ပွဲမကျင်းပနိုင်ဘူးဆိုရင်တောင်အခြားမဲပေးနိုင်ဖို့နည်းလမ်းတွေရှာဖို့ရွေးကောက်ပွဲကော်မရှင်မှတာဝန်ရှိပါတယ်။ဥပမာကြိုတင်မဲပေးတာမျိုးလို့ပေါ့ဘာပဲပြောပြောမငြိမ်သက်တဲ့ဒေသတွေကလူတွေအားလုံးမဲပေးနိုင်ဖို့ကတော့ရွေးကောက်ပွဲကော်မရှင်မှတာဝန်ရှိပါတယ်တိုက်ပွဲတွေဖြစ်နေတဲ့ဆိုပြီးခြံထားဖို့တော့မသင့်ပါဘူ
းရွေးကောက်ပွဲမကျင်းပမီနဲ့ကျင်းပစဉ်ကာလတွေမှာလူမျိုးရေးဘာသာရေးအဓိကယုံနေမရှိလာဖို့အတွက်ဂရုစိုက်သင့်ပြီးနိုင်ငံရေးသမားတွေနိုင်ငံရေးပါတီတွေနဲ့ရွေးကောက်ပွဲကော်မရှင်ကိုယ်တိုင်ကပါသွေးထိုးလှုံ့ဆော်မှုတွေနဲ့ကင်းရှင်းနေဖို့လိုအပ်တယ်လို့ Miss Jackson Leslie ကပြောပါတယ်
It's certainly the responsibility of both the election commission and the department charged with the administration of the election.
ရွေးကောက်ပွဲကော်မရှင်ပါဝင်ရွေးကောက်ပွဲဖြစ်မြောက်ရေးအတွက်ကူညီဆောင်ရွက်ကြတဲ့စောင့်ကြည့်နေကြတဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေအားလုံးကလူမျိုးရေးဘာသာရေးအခြေအနေတွေကိုတတိထားစောင့်ကြည့်နေရပါမယ်။နိုင်ငံရေးပါတီတွေအနေနဲ့လည်းသွေးထိုးလှုံ့ဆော်တာမျိုးတွေမလုပ်ဖို့တာဝန်ရှိပါတယ်။လူမျိုးရေးနဲ့ဘာသာရေးတင်မာမှုတွေဟာအချိန်မရွေးဖြစ်လာနိုင်တာကြောင့်တာဝန်ယူမှုရှိတဲ့နိုင်ငံရေးသမားတွေနိုင်ငံရေးပါတီတွေနဲ့ရွေးကောက်ပွဲကော်မရှင်ကိုယ်တိုင်ကပါသွေးထိုးလှုံ့ဆော်မှုတွေနဲ့ကင်းရှင်းပြီးအကြမ်းကြမ်းကြောင့်အတိကယုံဖြစ်လာမယ်ဆိုရင်တောင်ရှုံချကြရပါမယ်
Miss Jackson Leslie ဟာရွေးကောက်ပွဲဆိုင်ရာကျွမ်းကျင်သူတစ်ယောက်ဖြစ်တာကြောင့်သူ့ရဲ့အတွေ့အကြုံအရရွေးကောက်ပွဲတိုင်းမှာအဟန့်အတားတွေပြဿနာတွေရှိပေမဲ့လည်းပြည်သူတွေကကြော်လွှားဖို့အတွက်စ조사ကြရမယ်လို့အကြံပြုပါတယ်။ August 15ရက်နေ့ကနေ22ရက်နေ့အထိမြန်မာပြည်ကိုရောက်ရှိနေတဲ့ရွေးကောက်ပွဲဆိုင်ရာကျွမ်းကျင်သူ Miss Jackson Leslie ဟာရန်ကုန်မန္တလေးပဲခူးနဲ့ပခုတ်ကူမြို့တွေကိုသွားရောက်ခဲ့ပြီး ကျောင်းသားအဖွဲ့အစည်းတွေမတန်ဆွမ်းသူတွေအမျိုးသမီးအရေးလှုပ်ရှားသူတွေအရက်ဖက်လူမှုအဖွဲ့အစည်းတွေအပါအဝင်နိုင်ငံရေးတက်ကြွလှုပ်ရှားသူတွေနဲ့တွေ့ဆုံပြီးလာမယ့်2015အထွေထွေရွေးကောက်ပွဲမှာနိုင်ငံသားအလုံးပါဝင်မဲပေးနိုင်ရေးအတွက်အကြံပေးမှုတွေပညာပေးမှုတွေပြုလုပ်ခဲ့ပါတယ်ရှင်
တော်ရရှိမြတ်မြာ right to recall လို့ခေါ်တဲ့လွှတ်တော်ကုစရေတာဝန်ကနေပြီးတော့ပြန်လည်ရုပ်သိမ်းခြင်းဆိုင်ရာဥပဒေချမ်းနဲ့ပတ်သက်လို့ပြည်တော်စုလွှတ်တော်ကနေပြီးတော့ယာယီဆိုင်းငံ့ထားဖို့အခုဒီပတ်တွင်မှဆုံးဖြတ်မဲခွဲဆုံးဖြတ်ခဲ့ကြပါတယ်ဒီတိုင်းဆိုရင်တော့ဒီ right to recall ဥပဒေချမ်းဟာအခုလွှတ်တော်တည်ထောင်အတွင်းမှအတည်ပြုနိုင်ပွဲမရှိတော့ပါဘူးဒါပေမဲ့လည်းဒီ right to recall ဥပဒေမရှိတဲ့အတွက်မဲဆန္ဒရှင်ပြည်သူလူထုရဲ့အခွင့်အရေးဆုံးရှုံးရပြီးတော့ဒီဥပဒေရှိမယ်ဆိုရင်လွှတ်တော်ကုစရေတွေကိုလူထုကနေပြီးတော့ထိန်းချုပ်ပေးနိုင်မှာဖြစ်တယ်လို့ပြည်သူ့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်ကဗီဝီမြန်မာပိုင်းနဲ့တည်ထောင်တွစ်ဆုံမေးမြန်းကမ်းမှာပြောဆိုသွားပါတယ်။ဒါကြောင့်မလို့ right to recall ဥပဒေရှိသင့်မသင့်အခုဒီ right to recall ဥပဒေဂျန်နမှာပါဝင်တဲ့အချက်လက်တွေနဲ့ပတ်သက်လို့အငင်းပွားဝယ်ရှိမရှိဒီအကြောင်းကိုလာမယ့်စနေညပိုင်းတဲ့အလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သရရှင်တွေဗီဝီမြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်ရင်လည်းကိုဆွေးနွေးလိုတဲ့အကြောင်းအရာမေးမြန်းလိုတဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီ email နဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီVUE မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်။ VUE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voenews.com ဖြစ်ပါတယ်။ပါဝင်စွန်းနေမေးမြန်းကြမယ့်သရရှင်တွေကိုကြိုဆိုပါရစေခင်ဗျာ
။ဒီကနေ့ည9နာရီမှာဆွေးနွေးမဲ့တိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ချက်မှန်ဖိတ်ခေါ်အပ်ပါရရှင်ပါဝင်ဆွေးနွေးလို့ရဆိုရင်တော့ဖုန်းနံပါတ် 0932312555 ကိုအချိန်မီဆက်သွယ်ကြပါရှင်အခုတော့တိုင်းရင်းသားလက်နက်ကိုင်တွေနဲ့အပြစ်ခတ်ရက်စဲရေးစာချုပ်နောက်ဆုံးအခြေအနေကိုသိရမှာပါ NCA လို့ခေါ်တဲ့တိုင်းကံလုံးအပြစ်ခတ်ရက်စဲရေးစာချုပ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးတပြိုင်နက်တည်းလက်မှတ်ရေးထိုးမှသာ KIO ကချင်လွတ်လပ်ရေးအဖွဲ့ကပါဝင်လက်မှတ်ရေးထိုးမှဖြစ်ပြီးတဖွဲ့ချင်းအနေနဲ့တီးခြားလက်မှတ်ရေးထိုးမှာမဟုတ်ဘူးလို့ KIO အဖွဲ့ကပြောဆိုလိုက်ပါတယ်အခုလိုအပြစ်ရိုက်ငင်းချမ်းရေးပေါ်ဆောင်နေချိန်မှာပဲတိုင်းရင်းသားလက်နက်ကိုင်တဖွဲ့ချင်းနဲ့ဆိုရတို့ကြားနှစ်ဖက်သဘောတူအပြန်အလှန်လက်မှတ်ရေးထိုးမှုကိုဒါဖိတ်ခေါ်တာဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုစိတ်အနှောက်အယှက်ဖြစ်စေတယ်လို့ KIO ကပြောပါတယ်ဒီအကြောင်းကိုတော့ကိုညံဝင်းအောင်ကစူးစီးတင်ပြပေးမှာပါရှင
်မြန်မာအစိုးရကဖိတ်ခေါ်ထားတဲ့ NCA တနိုင်ငံလုံးအပြစ်ရက်စဲရေးစာချုပ်မှာလက်မှတ်ထိုးသင့်မထိုးသင့်ဆိုတဲ့ကိစ္စကိုဆုံးဖြတ်ဖို့ KIO အဖွဲ့ဟာဩဂုတ်လ18နဲ့18နှစ်ရက်ကြာလိုင်စာဌာနချုပ်မှာဆွေးနွေးပွဲတွေလုပ်ခဲ့ပြီးနောက်ပိုင်း NCA မှာတိုင်းသားလက်နက်ကိုင်အဖွဲ့အလုံးတပြိုင်တည်းလက်မှတ်ရေးထိုးရေးမူကိုဆက်လက်ကင်ဆွဲသွားမှာဖြစ်တယ်လို့ဩဂုတ်လ21ရက်မနေ့တော့က KIO ရဲ့သဘောထားကိုထုတ်ပြန်ကြေညာလိုက်ပါတယ်မြန်မာနိုင်ငံအတွင်းမှာရှိနေကြတဲ့လက်နက်ကိုင်အဖွဲ့အလုံးအပြစ်ခတ်ရပ်နိုင်မှသာအစိုးရကပြောနေတဲ့ Nationwide Ceasefire တနိုင်ငံလုံးအပြစ်ခတ်ရပ်စဲရေးဆိုတဲ့အဓိပ္ပာယ်ပြည့်စုံမှာဖြစ်တယ်လို့ KIO ရဲ့ဤပညာအကြံပေးအဖွဲ့ပြောရေးဆိုခွင့်ရှိသူဦးတောင်ခါကပြောပါတယ်
။ Nationwide Ceasefire အတုံးလုံးဖြစ်တဲ့အတွက်ကြောင့်မို့တနိုင်ငံလုံးကိုလွှမ်းခြုံတဲ့ဆိုင်းချိုးမှုမျိုးပေါ့ဖြစ်တဲ့နာပေါ့ဒါမှမဟုတ်လို့ရှင်တဖက်နှစ်ဖက်သုံးဖက်ကိုခြံထားပြီးတော့ဒါနဲ့အဖွဲ့တွေနဲ့ပဲဖြစ်တယ်ဆိုလို့ရှင်ဒါလည်းတနိုင်ငံလုံးကိုလွှမ်းခြုံတဲ့အနေအထားမျိုးဖြစ်စေသလိုချင်းချောက်မှုတကုံတရားကိုဖြစ်ပွားစေတဲ့အကျမျိုးဖြစ်တယ်ဒါကြောင့်မို့ဒီ Nationwide Ceasefire ဟာလက်နက်ကိုင်အဖွဲ့အစည်းအားလုံးကိုတော်တော်ကောင်းမျိုးစုအားလုံးကိုတော်တော်ကောင်းဒီစိတ်ခမှုအနေအထားတစ်ခုကိုရောက်ရှိသွားအောင်ဖန်တီးစေတဲ့အဆင့်ပေါ့ဒီလမ်းဖြစ်တယ်လို့ကျွန်တော်အဲ့လိုနားလေခံယူထားပါတယ်။ဒါကြောင့်မို့အဲ့ဒီအားလုံးပါဝင်ရင်းမှုကိုစစ်လက်ကမ်းရှင်းရှင်းဖြစ်တယ်။အစိုးရနဲ့ညှိနှိုင်းဆောင်ရွက်သွားဖို့လို့ကျွန်တော် EAO အဖွဲ့တွေနဲ့လည်းညှိနှိုင်းဆောင်ရွက်သွားဖို့လို့ပါတယ်ဒါက
။ KIU အဖွဲ့ကတော့တဖွဲ့ချင်းအနေနဲ့အစိုးရနဲ့အတီးကြားလက်မှတ်ရေးထိုးမှာမဟုတ်ဘူးလို့ဦးတောင်ခါကပြောပါတယ်
။ကျွန်တော်တို့အတီးကြားထိုးဖို့တော့မရှိပါဘူး။ကျွန်တော်တို့ကအားလုံးပါဝင်ရင်းမှုအတိုင်းပဲသွားမှာဖြစ်ပါတယ်။အဲ့ဒီအလုံးပါဝင်နိုင်ရေးမူကိုအခြေခံပြီးတော့ညီနိုင်ဆွေးနွေးပြီးတော့အကောင်းဆုံးရလတ်ကိုကျွန်တော်ကစောင့်နေတဲ့အနေအထားနဲ့ဖြစ်ပါတယ်အလုံးပေါ်မှာရိုးရိုးသားသားနဲ့တော့ရှင်းရှင်းလင်းလင်းနဲ့ common ဖြစ်တဲ့အနေအထားမျိုးကိုလုပ်တင်ပါတယ်ဒီအခွင့်မှာကျွန်တော်တို့အနိုင်ရရှိအောင်လုပ်မယ်ဟိုနောက်အခွင့်မှာဆိုလို့ရှိရင်ဒီလိုမျိုးပုံစံကြောင်းပြီးတော့အနိုင်ရရှိအောင်လုပ်မယ်ဆိုတော့ဒီအနိုင်ရရှိရေးမူသဘောထားတွေမထားပဲနဲ့တော့ common ဖြစ်တဲ့ ထားတယ်ပေါ့ကျွန်တော်တို့ကဦးစားပေးပြီးလုပ်သွားရင်တော့ပုံစံကောင်းတာပေါ့တဘောတရားကသမ္မတရဲ့ဖိတ်ကောစာဟာအဖွဲ့အစည်းအပေါ်မှာမရှင်းလင်းစေတဲ့အောင်လို့ပြစ်စေတယ်ပေါ့တဘောတရားကအခု NCCC နဲ့ UPWC နဲ့ Senior Delegation နဲ့ EAO ဟိုအဖွဲ့အစည်းတွေစီးရတာနဲ့တိုင်းပြည်ဆွေးနွေးခြင်းမရှိပဲတိကျဆိုရတဲ့ကနေ Unilateral Invitation ပုံစံမျိုးလုပ်တယ်ဆိုတော့ဒီအဖွဲ့အစည်းကိုဟိုစိတ်ထဲမှာ Slow Small ဖြစ်နေတဲ့အနေအထားတွေသိရပါတယ
်လက်နက်ကန်အဖွဲ့အလုံးပါဝင်မှသာ KIU အဖွဲ့ကလည်း NCA မှာတပြိုင်တည်းလက်မှတ်ရေးထိုးတင်တယ်လို့ကချင်အရက်ဖက်လူမှုအဖွဲ့အစည်းတွေကတောက်လျှောက်အကြံပေးတိုက်တွန်းခဲ့တာပါသူတို့ရဲ့အကြံပေးချက်တွေကိုအလေးထားတဲ့အတွက် KIO ရဲ့ဆုံးဖြတ်ချက်ပေါ်ဝမ်းသာကြိုဆိုမိတယ်လို့ကချင်ငင်းရင်းကွန်ရဲ့တာဝန်ခံဒေါ်ခွန်ညာကပြောပါတယ
်ကျမတို့ပြည်သူလူထုကိုယ်စားလှယ်များလို့ပြောလို့ရတဲ့ဒီအဖွဲ့တွေအနေနဲ့တော့အကုန်လုံးကြိုဆိုဝမ်းသာတာကိုတွေးရပါတယ်ရှင့်ဘာဖြစ်လို့လဲဆိုရင်တော့ဥပမာဆိုလို့ရှိရင်တော့အစိုးရကတော့ဒီ NCCP process မှာအခါမှပါဝင်ခဲ့ခြင်းမရှိတဲ့နာဂလိုအဖွဲ့အစည်းမျိုးကိုတော့ဒီခေတ်မှာပါရအောင်ဆိုပြီးဖိတ်ခေါ်ထားတာတွေ့ရတယ်ပေါ့ NCCT process မှာတောက်လျှောက်ပါလာတဲ့ပလောင်လိုအဖွဲ့ပြီးလို့ရှိရင်တော့ရခိုင်လိုအဖွဲ့မျိုးကိုတော့မပါပါနဲ့လို့ပြောထားတာကိုတွေ့ရတယ်ပေါ့အဲ့တော့ဒီအစိုးရကတောင်းဆိုတဲ့ 15+1 ပေါ့သင်္ဂအပေါင်းကျစ်လို့ပြောနေတဲ့အခွင့်နဲ့တိုင်းရင်းသားတွေဘက်ကပြောတဲ့လက်ရှိလက်မှတ်ထိုးထားပြီးတော့မှနောက်ထပ်အပေါင်းကျစ်လို့ပြောတာတော့မတူကြဘူးရှင့် 15+1 လို့ပြောတာအချင်းချင်းတောင်မညီရတူတူတော့အကုန်လုံးပြန်တူထိုးမှရမယ်အဲ့ဒါတော့ကျမတို့ကြိုးဆိုပါတယ်ရှင့
်အခုရပိုင်းတွင် KIO ထိန်းချုပ်တဲ့ဒေသတွေမှာအစိုးရတပ်တွေနဲ့တိုက်ပွဲတွေမရှိဘူးဆိုပေမဲ့အစိုးရတပ်တွေကတော့မြေကြီးနားလိုင်စာဗမော်နဲ့ရှမ်းပြည်မြောက်ပိုင်းဒေသတွေမှာတိုက်ရင်အားတွေတိုးချက်ချတာပြီးစီရေးပြင်ဆင်မှုတွေပိုလှုပ်လာနေတယ်လို့ဦးတောင်ခါကပြောဆိုပါတယ်ခင်ဗျာ
။ကိုငန်ဝင်းအောင်ပြောပြသွားတာပါရှင်။အခုညနေပိုင်းအစီအစဉ်အဆုံးသတ်ခင်မှာသတင်းချင်းချုပ်ကိုမဆုမြတ်မောင်ကကြေညာပေးပါအောင်ရှင်။
Netherlands နိုင်ငံ Amsterdam မြို့ကနေပြီးတော့ပြင်သစ်နိုင်ငံ Paris မြို့စီကိုသွားနေတဲ့မြစ်ရထားတစ်စင်းပေါ်မှာတနက်သမားတယောက်ကြောင့်3ယောက်ထဏ်ရာရခဲ့ပါတယ်။ဒီရထားတွဲပေါ်မှာပါလာတဲ့ခီးတဲ့တချို့ကတနက်သမားကိုဝိုင်းပြီးတော့ဖမ်းဆီးနိုင်ခဲ့ကြတဲ့အတွက်နောက်ထပ်အများအပြား NDA ကြောက်ရောက်မဲ့ဘေးကနေပြီးတော့လည်းကာကွယ်နိုင်ခဲ့ပါတယ်။တောက်ချာနေညာပိုင်းတို့က Ahas မြို့နားမှာဖြစ်ပွားခဲ့တဲ့အဖြစ်အပျက်မှာ26နှစ်အရွယ် Morgan လူမျိုးတယောက်ကိုဖမ်းဆီးထားပါတယ်။စစ်ပွဲဖြစ်မဲ့အနေအထားရှိနေတဲ့တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံကြားမှာတော့တင်းမာမှုတွေကိုလျှော့ချနိုင်ဖို့အတွက်နှစ်ဖက်အဆင့်မြင့်ကိုယ်စားလှယ်တွေကြားမှာအရေးပေါ်ဆွေးနွေးနေကြပါတယ်။ပမ်မုံကျောင်းနယ်စပ်မြို့မှာဒီကနေ့ဆွေးနွေးပွဲမှာတော့တောင်ကိုရီးယားသမ္မတရဲ့အမျိုးသားလုံခြုံရေးအကြံပေးနဲ့မြောက်ကိုရီးယားခေါင်းဆောင်ရဲ့အကြံပေးတို့ဆွေးနွေးပွဲမှာပါဝင်ဆွေးနွေးနေကြပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့က၄မျက်နှာအေရိုဝါနှစ်ကုန်းမှာဖြစ်ခဲ့တဲ့ပောက်ကွဲမှုနဲ့ပတ်သက်တဲ့တဲလွန်စာရနိုင်မှုအတွက်လုံခြုံရေးကင်မရာတွေကရိုက်ကူးထားတဲ့နောက်ထပ်ဗီဒီယိုပုံတွေကိုသုံးသပ်နေတယ်လို့ထိုင်းအာဏာပိုင်တွေကပြောပါရယ်အေရိုဝါနှစ်ကုန်းမှာပောက်ကွဲမှုဖြစ်ပြီးတော့နောက်တရက်ရေထဲမှာပောက်ကွဲခဲ့တဲ့ဖြစ်ရက်ဗီဒီယိုပုံတွေကိုစစ်ဆေးနေတာဖြစ်ပါရယ်ဒီကနေ့မှာထွက်ပေါ်လာတဲ့အဲ့ဒီဗီဒီယိုထဲမှာတော့ဒီတူးမြောင်းတဲ့ပောက်ကွဲမှုမဖြစ်ခင်တရက်အလိုအဲ့ဒီနေရာမှာဒီအပြာရောက်အင်ဂျီဝစ်ထားတဲ့လူတစ်ယောက်ကတူးမြောင်းကိုဖျက်ဆောက်ထားတဲ့လူကူးတရားပေါ်ကနေပြီးတော့အိတ်တလုံးကိုရေထဲကန်ချခဲ့တဲ့ဗီဒီယိုပုံကိုမြင်ရပါတယ်။ဖိလစ်ပိုင်နိုင်ငံမြောက်ပိုင်းကိုဂိုနီတိုက်ဖုန်းမုန်တိုင်းဒီကနေ့ဝင်ရောက်တိုက်ခတ်ခဲ့တဲ့အတွက်လေကြီးမိုးကြီးကြားရောက်ပြီးတော့မြေနေပိုင်းကျေးရွာတွေမှာရေကြီးခဲ့ပါတယ်။ခုနှစ်ယောက်တေဆုံးပြီးတော့နှစ်ယောက်ပျောက်ဆုံးနေတယ်လို့ဖိလစ်ပိုင်သဘာဝဘေးအန္တရာယ်ဆိုင်ရာကောင်စီကပြောပါတယ်။လေပြင်းတိုင်နှုံတနာကြီးမိုင်120ကျော်နဲ့တဖြည်းဖြည်းရွေချားနေတဲ့တိုက်ဖုန်းမုန်တိုင်းဟာဖိလစ်ပိုင်နိုင်ငံကနေပြီးတော့တနင်္ဂနွေနေ့မှထွက်သွားမယ်လို့ခန့်မှန်းထားပါတယ်ရှင်။
ရင်ချင်းချုပ်ကိုမဆုမြတ်မုံကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကမဆုမွန်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Glenn von Carlio ဖြစ်ပါတယ်။ကျမနန်းလဖိုင်ပါ။ည9နာရီမှာတစ်ခါထပ်ပြီးထုတ်လွှင့်မယ့်အစီအစဉ်မှာပြန်ဆောင်ရအောင်နော်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOE ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.